အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ရဲ့နေရာမှာအစားထိုးရွေးချယ်မယ်နိုင်ငံခြားရေးဝန်ကြီးလောင်းတွေရဲ့အမည်ဆင်းတဲ့မှာထည့်သွင်းထားတာကိုပယ်ဖျက်ပေးဖို့အတွက်လက်ရှိကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်တာဝန်ထမ်းဆောင်နေသူဆူဇန်ရိုက်စ်ကသမ္မတဘဲရက်အိုဘားမာကိုပန်ချလိုက်ပါတယ်သူရဲ့နှုတ်ထွက်လွှာကိုလက်ခံလိုက်ကြောင်းအမေရိကန်သမ္မတဘဲရက်အိုဘားမားကကြာတာပရင်းနေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မစ္စရိုက်စ်ဟာလက်ရှိကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးတာဝန်ကိုဆက်လက်ထမ်းဆောင်မှာဖြစ်တဲ့အပြင်အိုဘားမားအစိုးရအဖွဲ့ကက်ဘိနက်မှာအရေးပါတဲ့အဖွဲ့ဝင်ဖြစ်နေဆက်ပြီးရှိနေမယ်လို့သမ္မတကပြောပါတယ်။လေဗျားနိုင်ငံဘန်ဂါဇီမြို့မှာစက်တဘာ17ရက်နေ့ကအမေရိကန်တပ်ဖွဲ့တိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးမစ္စရိုက်စ်ရဲ့ပြောကြားချက်တွေအတွက်ဝေဖန်မှုတွေမခံရခင်အချိန်ထိသူဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးလောင်းရှင်းနဲ့မှာထိတ်ဆုံးကရှိနေသူပါ။အဲ့ဒီအတိုက်ခိုက်ခံရမှုမှာလေဗျားဆိုင်ရာအမေရိကန်သမ္မတကြီးခရစ်စတိုဖာစတီဗန်စ်အပါဝင်တန်တမာ၄ဦးသေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုကအစ္စလမ်ဘာသာဝင်တွေမကျေနပ်ကြတဲ့အမေရိကန်နိုင်ငံမှာထုတ်လုပ်တဲ့ဗီဒီယိုဂွေကိုဆန့်ကျင်ဆန္ဒပြမှုတွေကြောင့်လို့မစ္စရက်ကပြောကြားခဲ့တာမို့အတိုက်ခံ Republican Party ဝင်တွေကသူဟာထောက်လှမ်းရေးသတင်းအမှားထုတ်ပြန်တယ်လို့ဆွဆွဲခဲ့ကြတာပါ။နောက်ပိုင်းမှာတဟာအကြမ်းဖက်ဖွဲ့ရဲ့လှုပ်ဆောင်မှုလို့အတည်ပြုခဲ့ပါတယ်။သမ္မတအိုဘားမားကတော့သူဟာအဲ့ဒီအချိန်တုန်းကရခဲ့တဲ့သတင်းအချက်အလက်ပေါ်မှာအခြေခံပြီးပြောကြားခဲ့တာဖြစ်တယ်လို့ခုခံပြောဆိုခဲ့ပါတယ်။ Miss Rice နှုတ်ထွက်ခဲ့တာမို့အခုခါမှာနိုင်ငံခြားရေးဝန်ကြီးယာရုအတွက်အထက်လွှတ်တော်မှဂျွန်ကယ်ရီကပြိုင်ဘက်တွေထဲမှာထိတ်ဆုံးဖြစ်နေပါပြီ။